မနက်6နာရီခွဲလောက်မှာမန်အောင်မြို့ထဲနဲ့မန်အောင်ဟိုတယ်ကိုသွားတဲ့လမ်းဘေးမှာဇက်တိုက်ပေါက်ကွဲခဲ့တာလို့ဟိုတယ်ဝန်ထမ်းတဦးက RFA ကိုပြောပါလေ
။အချိန်ကမနက်6နာရီကျော်လောက်ကလေးကကျွန်တော်ကတော့ဟိုဟာမကြက်ထိုးတာဆိုတော့သိပ်ပြီးတော့အတန်းကိုမကြားလိုက်ဘူး။ကျွန်တော်ဝန်ထမ်းတယောက်ကြားလိုက်တယ်ပြောတာပဲဆရာ။ကျောင်းဝင်းကျန်လူတွေကြားလိုက်ကြတယ်ဆရာ။နင်းနေတော့ကြည်တယ်ပြောတယ်ဆရာအတန်းကကျွန်တော်ဝန်ထမ်းတယောက်ပြောတာကတော့မိုင်းခွဲတဲ့အတန်းလို့ပါလို့ကြားလိုက်တယ်တဲ့သုံးချက်လောက
်။ဒေါအောင်ဆန်းစုကြည်ကိုကြိုဆိုဖို့အတွက်အဲ့ဒီမန်အောင်ဟိုတယ်မှာရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီဖူးနဲ့တခြားဝန်ကြီးတချို့လည်းရောက်ရှိနေကြတာပါ။လုံခြုံရေးတွေလည်းတင်းကျပ်ထားတယ်လို့အဲ့ဒီဟိုတယ်ဝန်ထမ်းကပြောပါလေ။ပောက်ကွဲမှုဖြစ်ပွားတဲ့နေရာနဲ့တအားပေးဆက်ယုံဖွံ့ဖွဲပြုလုပ်မဲ့ခန်းမဟာ9မိုင်ကျော်လောက်ဝေးပြီးလုံခြုံရေးကိုအဆင်မြင့်မြင့်စီးစနစ်ကြကြလှုပ်ဆောင်ထားတာတွေ့ရတယ်လို့မန်အောင်မြို့ကန်မန်အောင်အများပိုင်ဒါရိုက်တာဦးလင်းပြည့်ဟင်းကပြောပါတယ
်။အဲ့ဒီပောက်တန်ပောက်တဲ့ဆွဲနေရာနဲ့အဲ့ဒီခန်းမနဲ့ကလည်းဝေးပဲ9မိုင်နဲ့နှဖာတော့ဟောအဲ့လောက်ဝေးရပါဟောဟိုပောက်ကွဲတန်ကို3ကြိမ်ကြားလိုက်ရတယ်လို့သိရတယ်ဗျနော်။ကျန်တဲ့လူထိခဲ့ရတယ်မရှိပါဘူးအဲ့ဟိုပောက်ကွဲတန်ကြားလိုက်ရတယ်ဆိုတော့ကျွန်တော်သိရပါတော့။တကယ်ကိုအဆင်မြင့်မြင့်တကယ်ဒီနေ့တကယ်ကြားပြီးတော့ဘိုးဘကြီးကိုဟိုလုံချုံကြီးကိုတော်တော်လောက်ချာပြရပါတော့။ဒီနေ့ကကြေးပဲမှာဟိုခမ်းမအဝန်ကြီးမှာဟိုတော်တော်ကြီးကိုကောက်ပါရလို့ပြောရတော့
ဒီပောက်ကွဲမှုဟာဘယ်သူတွေဘယ်အဖွဲ့အစည်းတွေရဲ့လက်ချက်လဲဆိုတာကိုတော့မသိရသေးပါဘူး။မိုင်းပောက်ကွဲတဲ့ဖြစ်စဉ်ကတော့အမှန်ကန်ပြီးကြီးကြီးမားမားပောက်ကွဲတာမဟုတ်ပဲအသေးစားပောက်ကွဲမှုဖြစ်ကြောင်းရခိုင်ပြည်နယ်ရဲတပ်ဖွဲ့မှုယုံဒူရဲမှုကြီးမောင်မောင်စိုးကသတင်းဌာနတချို့ကိုဖြေကြားထားပေမဲ့ RFA ကဒူရဲမှုကြီးမောင်မောင်စိုးကိုဆက်သွယ်မေးမြန်းရမှာတုံ့ပြန်ဖြေကြားမှုမရှိခဲ့ပါဘူးဒီဖြစ်စဉ်နဲ့ပတ်သက်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်ဦးစီဗိုလ်မှူးကြီးဝင်းစော်ဦးနဲ့ရခိုင်တပ်တော် AA ပြောခွင့်ရသူခိုင်သုခကို RFA ကဆက်သွယ်ခဲ့ပေမဲ့ဖြေကြားတာမရှိခဲ့ပါဘူးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဟာဒီကနေ့မနေ့9နာရီခွဲလောက်ကဆိုလာဓာတ်အားပေးဆက်ယုံဖွံ့ဖွဲအခမ်းအနားကိုတက်ရောက်ဖွင့်လှစ်ပေးခဲ့ပြီးမန်အောင်မြို့ကန်တွင်နဲ့တွေ့ဆုံခဲ့တာပါအဲ့ဒီတွေ့ဆုံပွဲမှာဒေသရဲ့လိုအပ်ချက်တွေကိုဒေသခံ9ယောက်လောက်ကတင်ပြခဲ့ကြပြီးဒေါအောင်ဆန်းစုကြည်အပါအဝင်သက်ဆိုင်ရာဝန်ကြီးတွေတာဝန်ရှိသူတွေကပြန်လည်ဖြေကြားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီတွေ့ဆုံမှုမှာဒေါအောင်ဆန်းစုကြည်ကမန်အောင်မြို့နယ်ကဒေသခံတွေတောင်းဆိုတဲ့လမ်းဆေးရုံတို့ကိုအမြန်ဆုံးဆောင်ရွက်ပေးသွားမယ်လို့ပြောကြားခဲ့ကြောင်းမန်အောင်အများပိုင်ဒါရိုက်တာဦးလင်းပြည့်ဟင်းကပြောပါတယ်
။အဓိကတော့ဒီဒေသမှာကွန်မြူတိုတိုင်ရဲ့အပိုင်းတွေကိုသူပြည်နယ်အစိုးရနဲ့သက်ဆိုင်ရာဝန်ကြီးဌာနတွေနဲ့အမြန်ဆုံးဖြစ်လာအောင်အခုကဒီကဒေသတွေကတောင်းဆိုရတဲ့ဟိုလမ်းလေးတောင်းတာတို့ဆေးရုံကတောင်းတာတို့အဲ့လိုမျိုးတွေကိုဒီနေနေစနစီးပေါအောင်ပေါ်ထောင်ရပြီမယ်ဆိုပြီးတော့ပြောထားပါတယ်နေထူပြီးတော့ကွန်မြူတိုရမယ်ဆိုလို့ရှိရင်နေအေးချမ်းမှုတူရပေါ့အဲကြောင့်ဒီစီးပွားတွေကိုလက်နက်ကင်ပြီးဖြည့်ရှင်းတဲ့မျိုးတွေမလုပ်ပြန်ဘူးတော်ရရနိုင်ငံရပဲသူနေနေဖြည့်ရှားရမယ်နောက်ပြီးတော့ဒီလိုအင်းချမ်းမှုတွေရှိမှလည်း MSR တွေကနောက်ပြီးတော့ရင်းနှီးညွှန်းနိုင်ကြမှာပေါ့ဆိုပြီးတော့ဒီအဲ့လိုပြောထားပါတယ်ဟုတ
်ဒေါအောင်ဆန်းစုကြည်ဒီနေ့တက်ရောက်ဖွင့်လှစ်ခဲ့တဲ့နေအောင်ကြီးစွမ်းရင်သုံးဓာတ်အားပေးဆက်ယုံဟာတောင်ကိုရီးယားနိုင်ငံအခြေစိုက် POSCO ဒေဦးကုမ္ပဏီက2018ခုနှစ်မှာတည်ဆောက်ခဲ့တာဖြစ်ပါတယ်မန်အောင်မြို့ကမြို့ပေါ်ရက်ကွက်၅ခုနဲ့ကြေးရွာနှစ်ခုကိုလျှက်စစ်တပ်အားဖြန့်ဝေနေတာဖြစ်ပြီး2020မှာတော့မန်အောင်တမြို့နယ်လုံးကိုဖြန့်ဝေပေးဖို့ဆောင်ရွက်နေတာရှိတယ်လို့လည်းသိရပါပါတယ်ခင်ဗျာ